ိုက်ပျိုးထုတ်လုပ်ရေးကနေကော်ဖီတစ်ခွက်ထွက်လာတဲ့အချိန်တနင်္လာနေ့မှာဝန်ဆောင်မှုပေးနေတယ်လို့ပြောလာသူကတော့ Coffee Cabell လုပ်ငန်းရှင်ကိုမျိုးသက်ထွန်းဖြစ်ပါတယ်။အရေးသွေးမြင့်နိုင်ဖို့နောက်ဝန်ထမ်းတွေအတွက်အလုပ်အကိုင်အခွင့်အလမ်းပို့ပြီးတော့ခိုင်မာစေဖို့ရည်ရွယ်ပြီးလုပ်နေတာလို့သူကပြောပါတယ်
။ဒီချာနေမှာဟိုကော်ဖီခွက်ရတဲ့အချိန်ကျွန်တော်တို့တနင်္လာနေ့မှာထုတ်ပြီးတော့လုပ်တယ်။လုပ်ပြီးတော့ဒီဒီဝန်ထမ်းတွေကိုကျွန်တော်တို့ knowledge share တွေနေလဲဒီကကြက်တက်တဲ့နေ့ကြပြီးနိုင်တယ်။အဲ့ဒါဒီဒီပိုင်းကိုလည်းကျွန်တော်တို့ဟိုဥသာပေးတဲ့အပိုင်းလည်းဖြစ်သွားတာပေါ့။ကျွန်တော်တို့ကအဲ့ဟာကိုဥတည်သွားတယ်။ဒီဥသာဥတည်ရဲ့အလျောက်ကကျွန်တော်တို့ဟိုတကယ်ပေါ့ဒီခေအခြေအနေကတိုးတက်ကြောင်းလည်းဖြစ်လာတဲ့အခြေအနေမျိုးဆိုရင်ကျွန်တော်တို့ဒီဒီဒီပိုင်းကိုကျော်ရင်အဖြစ်နဲ့ကျွန်တော်တို့လုပ်ငန်းကိုလည်းရည်ရှိရည်တည်သွားနိုင်တယ်လို့ညွှန်မှန်းထားတာပေါ့နော်။
ကဗေးယောဂာနဲ့နိုင်ငံရေးအခြေအနေအခက်အခဲကာလအတွင်းလုပ်ငန်းနယ်ပယ်အသီးသီးမှာအလုပ်အကိုင်တွေဆုံးရှုံးကြရသလိုပဲကိုမျိုးသက်ထွန်းတို့လည်းအလားတူကြုံတွေ့ကြရပါတယ်။မရှိမဖြစ်ဝန်ထမ်းတွေဆက်လက်ထားရှိနိုင်ရေးစီမံခန့်ခွဲနိုင်ဖို့လုပ်ငန်းရှင်တွေအခက်တွေ့ကြပါတယ်။ Coffee Couple လုပ်ငန်းရှင်ကိုမျိုးသက်ထွန်းဘယ်လိုဆောင်ရွက်နေပါသလဲ
။ Okay ခင်ဗျာ။ဟိုအခက်အခဲကတော့ပိုပြီးရှိတာပေါ့နော်။ကျွန်တော်တို့အရင်တော့ဆိုရင်ကိုတိုင်းကစီပေါ့နော်တိုင်းကစီတက်ကိုတထောင်ကျွန်တော်တို့လုပ်ဝန်ထမ်းလေးကိုတထောင်ပေးရပေါ့ခုဆိုရင်တထောင်နဲ့မရတော့ဒီနေ့သာ2000ပေးရတဲ့ဒေတာဖြစ်သွားတာပေါ့အဲအလိုဟာမျိုးတွေများလာတယ်နောက်တစ်ခုကကျွန်တော်တို့ဒီပေါ့ဝန်ထမ်းလေးကိုဟိုအမှန်ဆိုရင်ဘယ်နှလားဘယ်နှလားမှာဆိုကျွန်တော်လာတာတူအောင်အဲဒါလေးတွေရှိရပေါ့နော်ဒီလိုဟာမျိုးတွေကျွန်တော်တို့ရှိရတိုးတော်လည်းပဲကျွန်တော်တို့ဟိုအရင်ကတည်းကပို့ပြီးတိုးပေးနိုင်ဖို့အားနည်းသွားတယ်။နောက်ပြန်ဝန်ထမ်းအရေးကပေါ့ကျွန်တော်တို့ဒီတိုးဒိတ်ဒေတာပေါ့နော်ဒိတ်ဒေတာညော်နေရတယ်လည်းရှိရပေါ့ဟိုတိုးတော်လည်းပဲချန်လီမှာတက်တော့ကော်ပီတီးရဖြစ်တဲ့အတွက်ထုတ်လုပ်တဲ့ရတယ်ဖြစ်နေတဲ့အတွက်အဲမရှိမဖြစ်ဝန်ထမ်းတွေကိုတော့ကျွန်တော်တို့စက်ပြီးတော့ထိန်းရထိန်းထားရတာပေါ့နော်အဲခုနကတို့လာတာပိုင်ဆိုင်ရတွေပါလေပုံမှန်လည်းပဲပြီးနေအောင်ဟိုတချို့တခါလေးကြာရင်လည်းစီးပီးသားကုန်ရံကိုထုတ်ရောင်းရတာပေါ့အဲသူတို့မကြိုက်ပြင်မဲ့လေဒီကွန်တန်းလေးနဲ့သင်ကြည့်အောင်ဟိုကျွန်တော်တို့လုပ်ငန်းလေးလည်းပဲလုပ်ရအဲဒီလိုဟာမျိုးပေါ့ကျွန်တော်တနည်းကရှိထားတဲ့ကုန်ရံမရောင်းရလို့ဆိုလည်းအဲ့လိုမျိုးကုန်ရံရောင်းပြီးတော့ပေးချေရတဲ့အားတွေရှိဟုတ်ကဲ့
73စီဈေးတက်တာနဲ့လျှက်ဆင်ပြီးပြတ်တောက်မှုတွေဟာလည်းစီးပွားရေးလုပ်ငန်းရှင်တွေအခက်အခဲတစ်ခုထပ်တိုးစေပါတယ်73စီဈေးတက်တာနဲ့အတူတည်ယူပို့ဆောင်ရေးဈေးရိတ်စကားကတက်လာတာပါဒါပေမဲ့လည်းတပိုင်းတနိုင်စီးပွားရေးလုပ်နေသူတူကတော့တည်ယူပို့ဆောင်ရေးဈေးရိတ်စကားတက်တာစီဖို့နီးလန်းရှာပြီးလုပ်နေတယ်လို့ပြောပါတယ
်ဟုတ်တယ်မစီးပွားရမှာရောဒီဟိုဘော်တန်ဆာခါရေးဈေးတက်လာတာမဟုတ်တန်ဆာခါဈေးတက်တယ်ဆိုရင်ဒါပေမဲ့ဦးဟောကျတော့ဒီစီးလူရောက်50ယောက်ဆက်လောက်ကိုပေါင်းပြီးတစ်ခါရေးပို့ပါဆိုတော့အရင်ကမရှိတော့ဘူး
73စီဈေးတက်တာကြောင့်တွက်ချင်မကိုက်ဖြစ်ကြရသူတွေထဲမှာအငှားရင်မောင်းတွေလည်းပါပါတယ်။ရန်ကုန်မီတာထက်ဆီရင်မောင်းများအသင်းကကုထုခန့်အောင်က VOA ကိုအခုလိုပြောပါတယ
်။ဒီလိုလုံးနေမြင့်တက်လာနေကြတော့ကိုရှာသမ ्या အကုန်လုံးပဲအစီလေးတွေရောက်နေတော့ဒီလေးမနဲ့ဆက်တဲ့ဆိုင်ကြီးတူဒီလေးဆိုရင်1930ခန့်ခုံတက်သွားတယ်ဗျာ။ဆိုအရင်တော့ဆိုရင်ကျွန်တော်တည်းကို5000လောက်ကြာတယ်ပေါ့5000လောက်ဆိုရင်စီကအများဆုံးကုန်က1000-2000ကျော်အလုံးလုံးပေါ့အခုကြတော့ကျွန်တော်တို့5000ကြာတယ်ဆိုစီက2000ကျော်လောက်ဖြစ်သွားပြီ။အုံမာကြီးနှုတ်လိုက်တဲ့ဆိုရင်ကိုတော်ကဘာမှမရှိတော့ဘူး
။တက္ကစီငှားစီးသူလည်းနှဲလာတာလို့ကိုထူးခန့်အောင်က VOA ကိုပြောပါတယ်။ကိုထူးခန့်အောင်တို့လိုဝန်ဆောင်မှုလုပ်ငန်းတွေအတွက်တင်မဟုတ်ပါဘူး။စားတောက်ကုန်ထုတ်လုပ်ငန်းတွေမှာပါအဝေကျလာပါတယ်။တပိုင်းတနိုင်စားတောက်ကုန်ထုတ်လုပ်ငန်းရှင်အမျိုးသမီးကအခုလိုရှင်းပြပါတယ်
။အဲ့လိုစားတုံးကြီးအနေနဲ့ကျတော့ကိုယ်ကပုံမှန်5000ရောင်းနေတဲ့ကုန်ပစ္စည်းတစ်ခုကို6000ခန့်ကနေရောင်းလာစီပြီးတော့မှအဲ့လိုမျိုးဖြစ်လာတာ။အဲ့6000ခန့်ကောင်တင်ရောဝယ်ဒီကဝယ်လို့ဆိုရင်ငါက10ရောက်ဝင်ရပြီ။ဒီ3000လောက်ကိုဝယ်နိုင်တော့မယ်။အဲ့ဒါမျိုးလေးကိုချစ်တက်လာတာလေဒီမောင်ငယ်ရှိနေဖြစ်လာတာလေ
။ကုန်ချမ်းစစ်တက်နောက်ထုတ်လို့မဟုတ်ကုန်ချမ်းစစ်မြင့်တက်လာပြီးတစ်ဖက်မှာဝယ်လိုအကကျလာတယ်လို့စားတောက်ကုန်ထုတ်လုပ်ငန်းရှင်တွေကရှင်းပြပါတယ်။
အကုန်တင်းတော့အကုန်တက်ကြတွေများလာတယ်ရှိလာတယ်ပေါ့ကျွန်တော်တို့ဒီကုန်တန်ပိုင်းဆိုင်ရာတွေကအရန်ထိုးတက်လာပြီမဲ့ဟိုခေကွက်ဝယ်လူအားနေလာတဲ့အနေအထားမှာတော့ရှိတာပေါ့
အခုကျတော့ငားကလည်းတင်းမှာငားချလာတဲ့ခါကျတော့သူကအဲ့လိုဟိုခက်တလောက်နေရတော့ဥမာ3000လောက်ခက်တယ်တကြီးလာတော့မကြည့်ရလာတယ်ဆိုရင်တနက်နေ့စီးပြီးတော့ဒီဒီဘိုးကတော့တက်ကုန်တယ်သူကဘယ်ဆိုရင်ဒီတော့အပြင်ကုန်ကြီးကြီးရတယ်ကုန်ကြီးချုပ်နေတယ်ဒီဆိုတကြီးရောက်တဲ့ကံမျိုးနော်
Coffee cup ပဲ လုပ်ငန်း ရှင် ကို မျိုး သက် ထွန်း တို့ လို ပြည် တွင် အသေးစား အလတ်စား လုပ်ငန်း ရှင် တွေ ကတော့ အခက်အခဲ တွေ ရှိ ပေမဲ့ လည်း အနာဂတ် ကို အကောင်းမြင် မျှော်လင့် ချက် ထား ပြီး ဝန်ထမ်း တွေ အတွက် ရော လုပ်ငန်း အတွက် ပါ အကောင်းဆုံး ကြိုးစား နေ တယ် လို့ ပြော ချပါတယ် ရှင်
။ ကိုဝန်ထမ်း နဲ့ ကိုအလုံး နဲ့ အချိန်မှန် လည်း ပတ်နိုင်အောင် နောက်တစ်ခုက ကျွန်တော်တို့က စိုက်ပျိုးရေး ဘက်မှ လည်း ပါနေတော့ စိုက်ပျိုးရေး ဘက်ကခုချိန်ကပေါ့နော်။ ယာဒီ coffee ယာဒီချိန်လည်း ဖြစ်တဲ့အတွက်ကြောင့်ထုတ်လုပ်တဲ့တိုင်းကိုဥသာပေးနေရတဲ့ကာလလေးဖြစ်တာကြောင့်ကုန်ကျန်းကိုပဲအဓိကထားပြီးထုတ်လုပ်နေရတဲ့အနေအထားမှရှိရပါဘူး
။အဓိကတခြားလူသုံးပုံပစ္စည်းကိုပဲအစားအသောက်ဖြစ်နေတဲ့ခါကျတော့အစားအသောက်ကတော့တခြားဟာတွေဆိုင်နေလို့ဒီလိုင်းကလေအစားအသောက်လေးကတော့ဝယ်စားနေကြပြီလားဆိုတော့အစားအသောက်လေးကတော့ရုံးနေနေတော့အစားအသောက်ဖြစ်နေတဲ့အတွက်အရောင်းလေးကတော့ဆိုင်းတော့မကွာဘူးလေ။ဒါနဲ့ကျွန်တော်တို့အမျက်နည်းလာတာပေါ့နော်။အရင်းကပိုပြီးများလာတယ်။အမျက်ကနည်းလာတယ်အဲ့လိုမျိုးဖြစ်နေလို့ရှိနေမှာ။ကြွားနေရပြီလားဗော။ဒီစက်တဲ့ပါရင်ဘာလို့အောင်လဲမှန်အောင်တော့မပြောတော့ဘူးမှာ။